စီလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA နဲ့တိုင်းရင်းသားလူမျိုးများရေးရာစင်တာတို့ရဲ့မြန်မာနိုင်ငံဖက်ဒရယ်စနစ်ဆိုင်ရာအဓိကမူဝါဒဆွေးနွေးပွဲဒုတိယနေ့ကိုရန်ကုန်မြို့အင်အားလေးဟိုတယ်မှာဒီနေ့ကျင်းပခဲ့ပါတယ်။အမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌ UNA အဖွဲ့ဝင်ရခိုင်အမျိုးသားပါတီကဦးရဲတောင်ကလာမယ့်နိုင်ငံရေးဆွေးနွေးပွဲတွေကိုသုံးပွင့်ဆိုင်တွဲဆောင်ဆွေးနွေးမှုပုံစံမျိုးနဲ့ကျင်းပမှသာတရားမျှတတဲ့ဆွေးနွေးပွဲတွေဖြစ်နိုင်မှာဖြစ်ကြောင်းဆွေးနွေးပွဲမှာပြောကြားခဲ့ပါတယ်
။ဘလို့သုံးပွင့်ဆိုင်လဲ။တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတိုင်းရင်းသားနိုင်ငံရေးပါတီတိုင်းရင်းသားကောင်းဆောင်များကအစိုးဖွဲ့တစ်ခုနောက်တစ်ခုကနိုင်ငံရေးပါတီများနဲ့ဒီမိုကရေစီအင်အားစုများကအစိုးဖွဲ့တစ်ခုနောက်တစ်ဖွဲ့ကအစိုးရရဲ့တမတော်ရဲ့လွှတ်တော်ရဲ့ဒီအစိုးဖွဲ့တစ်ခုဒါလို့သုံးဖွဲ့ဆိုင်ဆွေးနွေးပွဲဒီအနာကပြည်ထောင်စုရဲ့အရေးပါတဲ့မူအရေးပါတဲ့လုပ်ငန်းတွေကိုချမှတ်ဖို့ဒါသည်တရားမျှတတယ်တကယ်ကိုဖြစ်စဉ်ဖြစ်တိုက်တယ်လို့ကျွန်တော်တို့ကတော့သုံးသပ်တယ
်အစိုးရတဲ့အနေနဲ့နိုင်ငံရေးဆွေးနွေးတာတွေဖက်ဒရယ်မူရေးဆွေးနွေးတာတွေနိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွဲတာတွေမှာသုံးပွင့်ဆိုင်တွဲဆောင်ဆွေးနွေးမှုပုံစံမျိုးနဲ့သာကျင်းပရမှာဖြစ်ကြောင်းလည်းပြောပါလေနိုင်ငံရေးဆွေးနွေးရာမှာလည်းပင်လုံညီလာခံမှာသဘောတူညီထားတဲ့မူဝါဒ၃ချက်ကိုအခြေခံဆွေးနွေးမှသာရလက်ကောင်းတွေရရှိနိုင်မှာဖြစ်ကြောင်းလည်းအမျိုးသားလွှတ်တော်ဒုတိယဥက္ကဋ္ဌဦးရဲတောင်ကပြောပါလေ
ပင်လုံမှုပင်လုံသဘောတူညီချက်ဓာတ်တူကြီးတို့ပြည်ထောင်စုမှုနဲ့ပေါင်းမယ်ပြည်내တွေမှာကိုယ်ပိုင်ကတန်းခွင့်ကိုကြံမှာကိုယ်ပိုင်ထိခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ရရမယ်ခွဲထွက်လိုကခွဲထွက်ခွင့်လည်းရှိရမယ်ဒီအခြေခံ၃ချက်ကို27ရာစုပင်လုံညီလာခံဒီအဲ့ဒီဘူပေါင်းမှာဆွေးနွေးမှာအပြေကောင်းရလာကောင်းတွေထွက်မယ်တိုင်းရင်းသားတွေလိုထားတဲ့ Federal ပြည်ထောင်စုကိုပေါ်ဆောင်နိုင်မယ်ကျွန်တော်တို့ကတော့ယုံကြည
်ဒါအပြင်ရခိုင်အစိုးရလက်ထက်ကလက်မခံခဲ့တဲ့ရခိုင်တပ်မတော် AAပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး TNL နဲ့ကိုကန့်တပ်မတော် MNDAA အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်တဲ့တနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ်ချုပ်ဆိုနိုင်ဖို့လိုကြောင်းလည်းပြောပါတယ်။ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရှမ်းတိုင်းရင်းသားမြဒီမိုကရေစီအဖွဲ့ချုပ် SND ဥက္ကဋ္ဌဦးခွန်ထွန်းဦးကဖက်ဒရယ်မူလို့ပြောတဲ့အခါရှစ်ပြည်နယ်မူနဲ့သာဆွေးနွေးရမှာဖြစ်ကြောင်းပြောပါတယ်
။ဘူပေါင်းအရဆိုရင်တော့အဓိကတော့ဗျာအေးယူနီနဲ့ဗိုလ်ဒီယူနီကတော့လည်းအဓိကတော့ကြာနေပြီလေအေးယူနီဗိုလ်မီတီဗီဆောက်မဲ့ဖက်ဒရယ်ကတော့ပြည်ပြဆုံးမှာပြော14ရတော့ပဲနီးနဲ့မှစစ်မှန်တဲ့ဖက်ဒရယ်ဖြစ်မှာမဟုတ်ဘူးအဲ့ဒါပဲအခြေကုန်နေမှာပဲတကယ်ပဲရှိတဲ့စစ်တပ်မျိုးနဲ့တွားမှာပေါ့14ယူနီကလည်းထပ်သုံးမယ်ဆိုရင်တော့ကျွန်တော်အနေနဲ့စစ်မှန်တဲ့ဖက်ဒရယ်တော့တိုင်းရင်းသားတွေအားလုံးရကြတဲ့ဖက်ဒရယ်တော့ပြလိမ့်မယ်လို့ကျွန်တော်မထင်ဘူးဗျာ
UNA နဲ့အင်းနဲ့အဖွဲ့တို့ရဲ့မြန်မာနိုင်ငံဖက်ဒရယ်စနစ်ဆိုင်ရာအဓိကမူဝါဒဆွေးနွေးပွဲကရရှိလာတဲ့တိုင်းရင်းသားတွေလိုလားတဲ့မူဝါဒတွေကို27ရာစုပင်လုံညီလာခံမှာတင်ပြဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ